မေကန်ပြည်တော်စုမင်းနီဆိုတာပြည်နယ်မှာကျင်းပနေတဲ့ပြည်နယ်ဆင်အထက်တန်းကျောင်းနှပန်းပွဲတွေထဲမှာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ကရင်ဒုက္ခသည်အမွာညီကိုလည်းပါဝင်ရှင်ပြိုင်နေပါတယ်သူတို့နှစ်ဦးကိုအားပေးနေသူတွေလည်းအများပြားရှိပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
စာကီးနဲ့ဆာလာဆိုတဲ့ကရင်အမွာညီကိုနှစ်ဦးဟာလာသားရွယ်လောက်မှာမြန်မာနိုင်ငံကထွက်လာကြပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေခဲ့ကြပါတယ်သူတို့အသက်9နှစ်လောက်ရောက်တဲ့အခါမှာတော့အမေရိကန်ပြည်တော်စုကိုပြောင်းရွှေ့ခြေချခဲ့ကြပါတယ်အခုတော့မင်းနီဆိုတာပြည်နယ်မာရှယ်မြို့မှာသူတို့နေထိုင်ကြပြီးတော့အဲ့ဒီမြို့ကထက်တန်းကျောင်းမှာတင်ညာတင်နေပါတယ်။အဲ့ဒီကျောင်းကထိုက်ကားလို့ခေါ်တဲ့နဗန်းသင်းမှာစာကီးနဲ့ဆာလာညီကိုနှူးကတော့နာမည်ကြီးတွေပါ။အခုလိုလိုဆဲကျင်းပနေတဲ့မင်းနီဆိုတာပြည်နယ်ထက်တန်းကျောင်းကြီးရဲ့ပြည်နယ်ဆင့်နဗန်းပြိုင်ပွဲတွေမှာစာကီးနဲ့ဆာလာတို့ညီကိုတွေဝင်ပြိုင်နေကြပြီးတော့သူတို့နေတဲ့မြို့ကမာရှယ်မြို့ကနေကပြိုင်ပွဲတွေမှာအကြီးကျယ်လာပြီးတော့အပိတ်နေကြပါတယ်။ဒီကိယမနီကိုအကြောင်းကို CBS ရုပ်သံသတင်းဌာနကရိုက်ကူးထုတ်လင်းခဲ့ပြီးသူတို့ရဲ့ဘဝနောက်ခံအကြောင်းကိုစာကီးနဲ့ဆာလာတို့ကရှင်းပြကြပါတယ
် We live in a refugee camp called Nopal remote to United States
Nopal ဒုက္ခသည်စခန်းမှာကျွန်တော်တို့နေခဲ့ပါတယ်အမေရိကန်ပြည်ထောင်စုကိုကျွန်တော်တို့အသက်9နှစ်10နှစ်လောက်မှာပြောင်းလာခဲ့ပါတယ်ဒီမှာကကျွန်တော်တို့နေခဲ့တဲ့နေရာနဲ့လုံးဝတခြားစီပါပဲရာသီဥတုလည်းတခြားစီပဲဒီမှာကနှင်းနေကြတယ်လို့ပြောသွားခဲ့တာပါစာကီးကကိုလေးချိန်113ပေါင်တန်းမှာဝင်ရှင်ပြိုင်နေတာဖြစ်ပြီးတော့ဆာလာကတော့ပေါင်120တန်းမှာဝင်ပြိုင်နေပါတယ်။သူတို့ညီကိုနှူးရဲ့ကြိုးပမ်းမှုတွေကိုအနီးကအားပေးကူညီနေကြတဲ့မာရှယ်မျိုးကနေလည်းရှိပါတယ်။အဲ့ဒီထဲမှာအယ်ရော့နဲ့သူ့ရဲ့ဇနီးမယ်ရီရော့ဟာသူတို့ရဲ့မွေးစားမိဘတွေလိုကူညီအားပေးနေကြတဲ့သူတွေပါ။ဒီမွာညီကိုနှူးရဲ့တိုးတက်လာမှုတွေကိုအယ်ရော့ကရှင်းပြပါတယ
်
။သူတို့ညီကိုတွေဒီကိုရောက်လာတော့ဒုတိယလမ်းမှာရှိပါသေးတယ်။အင်္ဂလိပ်လိုလည်းမပြောတတ်ပါဘူး။ကျောင်းမှာသူတို့တော်တော်ကြိုးစားကြပြီးတော့အချိန်ကြီးကောင်းပါလေ။သူတို့ညီကိုနဲ့ကျောင်းကသူတို့ရဲ့ဆရာဆရာမတွေကိုချီးကျူးရမှာပါပဲ။အခုလိုသူတို့ထူးချွန်လာတာကအံ့ဩဖို့ကောင်းပါလေ
။လောစဲပြိုင်ပွဲတွေမှာစာကီးကတပွဲရှုံးတပွဲနိုင်နဲ့ဆက်ရှင်ပြိုင်နေပြီးဆာလာကလည်းတပွဲရှုံးနဲ့ဆက်ပြီးတော့ဝင်ပြိုင်နေပါလေ။မကြခင်ရက်ပိုင်းတွေမှာအချိုဘိုလီပွဲရောက်လာပါတော့မယ်။